17ရာစုပင်လုံးတရအစီဝေးနဲ့ပတ်သက်ပြီးတော့လူတော်တော်များများကဘဝင်မကြကြဘူးဗျဒီအစီဝေးဟာအပေါ်ယံပဲရှိပြီးအနှစ်သာရအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူငယ်ရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုမှုသောပထမဆုံးပဲလို့သုံးသပ်လိုပါတယ်လွှမ်းခြုံပြီးတော့မှန်တယ်လားရသလိုသုံးသပ်တာ
စီဝေးမစခင်ကတော်တော်များများလည်းသုံးသပ်ကြတယ်ပေါ့လေတနည်းကိုနှစ်ကျင်းကျင်းပဖို့လို့ပြောထားတဲ့အနေမှာတနည်းကြတဲ့အချိန်ကြီးမကျင်းပနိုင်ရဘူးဒီလိုမျိုးချင်းမျိုးပေါ်ရရဆိုင်တာကြားလို့ရှိရင်တခြားမလို့လားတဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတဲ့အနေထားနဲ့ဒီချင်းမျိုးပေါ်ရဆက်လက်ရှင်တန်ရေးအတွက်ပြန်ဆကြရတယ်ပေါ့လေပြန်ဆကြရတယ်ဆိုတော့ဒီချင်းမျိုးပွဲကတော့အဓိကအရေးကြီးတဲ့ကျွန်တော်နိုင်ငံရေးကဏ္ဍကဒီလိုအချက်တွေဖြစ်တဲ့ဒီခွဲမထွက်ရေးကိုကိုယ်ပိုင်ပြန်ထောင်ခွင့်ရေးလို့မထည့်သွင်းနိုင်ဘူးဒီလူကြီးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးပေါ့အဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအားမရတဲ့ဟာတွေရှိတယ်ဒါပေမဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီငင်းချမ်းရေးဆွေးနွေးပွဲကြီးလုပ်ငန်းစဉ်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စတင်ကြတဲ့အနေအထားမျိုးကိုတွေ့ရပါလေဗျာ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်အဆက်မပြတ်လုံနိုင်သွားဖို့အတွက်လန့်ခင်းတဲ့သဘောအဲ့ဒီရည်ရွယ်ချက်ကအောင်မြင်သားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်လားလားရှိသလားဒီက
အားလုံးချုံငုံကြည့်ရရင်တော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားတဲ့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေရာဦးဆိုပြန်လို့နောက်ဒီဝေးတစ်ခုကိုဆက်လက်ပြန်လည်နိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအဝေးအခုလိုပြောလို့ရတယ်။နောက်ဒီစည်းဝေးမှာပဲကျွန်တော်တို့ခုနပြောလိုမျိုးပေါ့လေပြန်လေတွေ့ဆုံညီနိုင်နိုင်တဲ့အနေအထားပုံမှာကြည့်နေဆိုလို့ရှိရင်နောက်စည်းဝေးဒီမှာပိုကောင်းအောင်လုပ်မဲ့နေရန်တစ်တွေကိုလည်းဒီထပ်မံရရှိရဆောင်မျိုးကြားသိရပါလေဗျ။နောက်တစ်ခုကစည်းဝေးပွဲပြီးမှဒီနိုင်ငံတော်အတိုင်းအတာပုံပေါ်တော့ဆန်းစုကြည်ပြောဆိုထားတဲ့မင်းကွန်းရဆိုလို့ရှိရင်ဒီ NCN ဖြစ်ပေါ်လာပုံမှာဒီချိန်လုပ်ငန်းရှင်လုပ်နေတဲ့အခြေအနေတွေလုပ်နေတဲ့ပုံစံတွေအားလုံးကိုပြန်လည်သုံးသပ်ပြီးမှလိုအပ်လို့ရှိရင်ဒီအရာတွေကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုတဲ့ဟာမျိုးတွေကိုလည်းပြောဆိုရတာရှိပါတယ်။နောက်ပြီးတော့မှဒီငင်းချိုင်းလုပ်ငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာလိုလည်းထည့်သွင်းပြောဆိုရတာရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးတွေမှာဆွေးနွေးပြီးတော့မှသဘောတူညီချက်ရယူတာတဲ့သဘောတူညီချက်မရခင်အချိန်ဒီမှာအလို့သဘောများများတိကျုံဆွေးနွေးပြီးတော့မှအခြေအနေညှိနှိုင်းကြဖို့ဆိုတဲ့ဟာတွေဆွေးနွေးနိုင်ခဲ့ကြတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတို့ကြားထဲမှာများများတိကျုံဆွေးနွေးပြီးတော့မှညှိနှိုင်းကြဖို့ဆိုတဲ့အချက်တွေကိုလည်းဒီလိုဒီ sideline meeting တွေပြောမှကျွန်တော်တို့ဒီ data security ပြောမှအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
။ Okay နောက်တစ်ခုကျွန်တော်မေးချင်တာဒီမှာဆွေးနွေးပြောခွင့်ရပုဂ္ဂိုလ်ရောညီညာရေးမပါဝင်တဲ့တိုင်းဒါကောင်းဆောင်တို့ကတော့ကြော်ပြောကြတယ်ဒီအစည်းအဝေးကိုသူတို့အခြေခံအဖြစ်သုံးသပ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရဲဆိုတာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်ညှိနှိုင်းသွားမယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်လို့သူတို့ပြောတာကိုကြားရပါတယ်ဆိုတော့သူတို့မြင်တဲ့အဓိကပြဿနာကဘာလဲလူတွေမြင်နေတဲ့ညီငယ်ရေးမှဖြစ်နေတဲ့အဓိကပြဿနာကစစ်တပ်ကဩဇာလွှမ်းမိုးနေတယ်ဖွဲ့စည်းပုံကိုမပြင်းနိုင်ဘူးဆိုတာကအဓိကထောက်ပြနေကြတယ်ဆိုတော့အဲ့ညဉ့်ညေးဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေကနာပြောတဲ့ပြဿနာကိုသူတို့ဆက်ဖွေတွေ့ရှိနိုင်ခဲ့တယ်အဲ့ပြဿနာကိုသူတို့ဆက်လက်ဆွေးနွေးဖို့သဘောတူရဆိုအဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြောတာလား
အဲ့ဒီဟာကိုကျွန်တော်ဒီအများနဲ့တွေ့ရဆင်းနေပြီးတော့နားလည်ရတဲ့အချက်ကဆိုရင်တော့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုတဲ့မူနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးကဏ္ဍထဲမှာအဓိကအဲ့ဒီဟာဒီပေါ်မှာသွားမှုတည်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျ။ဒီတက်မော်ဘက်ကထုတ်ပြန်ထားတယ်မှာဆိုရင်ဒီဒုတာဝန်ကြီးသုံးပါတော့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြုတ်ခွဲရေးဆိုရဟာမျိုးတွေထည့်သွင်းထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းပါတွေပကတော့ကျွန်တော်ဒီကိုပိုင်းပြထန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောတာလေတင်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့စိုးရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားတွေရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားတွေလေအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်ဒီနိုင်ငံရေးရသဘောတူညီချက်မရတဲ့ဒီလိုမျိုးပေါ့လေညီတိုင်းလို့မရတဲ့အချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တည်ဖြတ်သိမ်းရေးလက်နက်တွေဖြုတ်သိမ်းရေးတို့တက်တည်ပြန်လဲပေါင်းစည်းလို့ဆိုတော့တိကျတွေရတယ်ဘယ်လိုမှဆွေးဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့တွက်ဆလို့ရပါတယ်ဗျာအဲ့ဒါကတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေးမိတာအကွေကြီးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလောက်လာတဲ့စားစားလေးသွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တည်းရလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေက တို့လူဂျင်နာတွေဘာရသွားလဲဒီအစီအရေးကဘိုးကျူကွမ်မော်ကတော့ပြောရတာဆက်လက်ပြီးတော့တွေးထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေးရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျာဒီက
ညပိုင်းဖွဲ့ဒီမဲ့တွေးဆောင်စီနေပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီညပိုင်းဖွဲ့တွေကအရင်တော့ဆိုလို့ရှိရင်ဒီ NCA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့တဲနဲ့အားလုံးပါဝင်ရေးမှုရပါလေကျွန်တော်တို့အရင်တော့ဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန်တို့ AE ရခိုင်တပ်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဟာဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KIO တို့ Miner ဖွဲ့တို့ပြည်စုံနေချင်းမှာညီညီနိုင်ကြသလိုအာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြကျွန်တော်တို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေအချိန်မှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတီတော်များဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်ကြားသိရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းမြန်မာပြည်ကလည်းလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမူပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရိုးချေထုတ်ထားတဲ့တိုင်းရင်းသားဗက်တီးယားရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွင့်နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မော်ကာကွယ်ရေးအစီအစဉ်တော့ကနေပေါ့ဒီ NCA မူပေါင်းလေးပြန်လဲတုံးတက်ဖို့ရှိတဲ့ကိစ္စတွေကိုဟိုတဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဗျ
။ NCA လမ်းကြောင်းအတိုင်းညဉ့်ညံရေးဆက်လက်ဆွေးနွေးမယ်အလားအလာဖြစ်နိုင်ရင်ဆိုတာကောင်းတဲ့ကိစ္စပါ၊ကျိုးစုအပ်တဲ့ကိစ္စပါ။တခုစဉ်းစားကြတာကပေါ့လေ။ကာကွယ်ရေးဦးစီးချုပ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပူပြီးရင်းနှီးနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်။သူတို့ကလက်ဦးမှုယူပြီးတော့ရင်းနှီးမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်။တနည်းအားဖြင့်ဒါဟာမကြခင်လာမယ့်ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့တက်မတော်ဘက်ကအပိရဲ့အင်အားစုနဲ့ပေါ့လေပြိုင်တဲ့သဘောမှာကာကွယ်ရေးဦးစီးချုပ်အနေနဲ့လက်ဦးမှုယူခြင်းတဲ့သဘောဖြစ်တယ်လို့လည်းပဲသုံးသပ်မှုတွေရှိကြပါတယ်တကယ်တော့ဒါကံွက်ဆရာတော့မရှိဘူးပေါ့လေဘယ်သူပဲတန်းပြည်တဲ့ကောက်အောင်လုပ်လို့ကြိုးဆူရမှာပါသို့တော်လည်းပဲအဲ့ဒီသုံးသပ်ချက်ကတော့ဘလောက်ဖြစ်နိုင်တယ်လို့ထင်တယ်လေရ
ဟုတ်တယ်အဲ့ဒီအပေါ်မှာတော့ဒီအခုငင်းကြေးညီလာခံတွေကို2018ခုတည်းကမှတစ်ချိန်လုပ်မယ်2019ခုတည်းကနှစ်ချိန်လုပ်မယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုရအပိုင်းတွေမှာဆိုလို့ရှိရင်လည်းဒီဟာတွေက2020မတိုင်ခင်မှာနိုင်ငံရေးရွေးချယ်တင်နဲ့လုပ်နေကြတာလားဆိုတဲ့ဟာမျိုးထောက်ပြတာတွေရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2015ဒီဦးစိန်စိန်တက်တန်းနောက်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဦးစိန်စိန်နောက်ရွေးတော်ပေါ်မှာဝင်ရင်းမှာဒီ NC လက်မှတ်ရေးချိုးဖို့ပြင်ဆင်ကြိုးစားနေဆိုတော့မှဝေဖန်ခဲ့ဟာမျိုးတွေလည်းရှိတယ်ပေါ့လေရှိရဆိုတော့ဒီပေါ်မှာတော့ဒါအခုချိန်ကပြောမယ်ဆိုရင်လည်းနည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမျိုးတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည့်ရလို့ကျွန်တော်ပြောရမှာဖြစ်ပါလေဗ
ျနောက်တစ်ခုကတရုတ်မြောက်ပိုင်းအဖွဲ့တွေလာတွေ့တယ်မြောက်ပိုင်းအဖွဲ့နဲ့ပုံမူရင်းနှီးမှုရှိသွားတာတွေ့ရတယ်ဒီတက်မတော်ကကွေဦးစီးချုပ်နဲ့ဆိုတဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်ရဲ့တွန်းအားကိုဘယ်လောက်ပါဝင်တယ်လို့ယူဆပါတယ်
ဒီမြောက်ပိုင်းဖွဲ့ဒီ27ရာစုတတိယပင်လုံးပါဝင်လာတဲ့အဓိကတွန်းအားတွေအနေနဲ့ကြည့်မယ်ဆိုရင်တော့တရုတ်ရဲ့ခန္ဓာကံကအဓိကကြရလို့မြင်ပါတယ်ဒီ2 sentiment ဖြစ်တဲ့ဒီ Mr. Singapore Channel ဘာလို့ဆိုလို့ရှိရင်မြောက်ပိုင်းဖွဲ့ခေါ်ပြီးတော့မှဖိတ်ကြားလာလို့ရှိရင်တယောက်ပုတ်ပြီးစာမျိုးတွေသူရုပ်ပြည်ထဲမှာဆွေးနွေးရရှိတယ်ဒီလိုဗမာပြည်ထဲမှာလာတော့မှတက်တော့ကော်ဝေးစီချိုးတော့ဆက်စပ်ပြီးတော့ပြည်စုံဆွေးနွေးရပိုင်းတွေလည်းရှိပါတယ်ရှိတော့အဲ့ဒီအပိုင်းတွေကဒီနေရာကမှသူတို့ပါဝင်တယောက်လာရေးဆိုတဲ့ကိစ္စတွေရတယ်အဓိကကြရတဲ့အခန်းကဏ္ဍတွေပါဝင်တယ်လို့ကျွန်တော်ပြောလို့ရတယ်။နောက်တစ်ချက်ကလည်းကျွန်တော်သိရတာဆိုရင်ရောက်ပိုင်းဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့တကူပြည်နိုင်ငံဘက်ကတောက်လျှောက်တိုက်တွန်းနေတဲ့အနေအထားမျိုးတွေပြန်သိရတယ်ဆိုတော့ဒီရောက်ပိုင်းဖွဲ့တွေနဲ့တမ်ပေါ်နဲ့မြန်မာစုကနဲ့ပြင်းထန်ရေးဆွေးနွေးကြတဲ့အခန်းကဏ္ဍတွေမှာဆိုရင်ပြည်ကတော့ကြီးမားတဲ့အခန်းကဏ္ဍတစ်ခုနဲ့ပါဝင်နေတယ်လို့ပဲပြောလို့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုနိုင်ငံရေးကိစ္စဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တက်မတော်ရဲ့အရသာအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့စစ်မြေကြီးကိုတော့နှစ်ဖက်လုံးကတာကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တက်မတော်နဲ့အရသာအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်တယ်လဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို့ထင်ပါလဲညှိနှိုင်းမှုရရှိရပါရဲ့လား
အခုအချိန်ကြီးကတော့တက်မတော်နဲ့အရသာအစိုးရကြားမှာအဓိကညှိနှိုင်းရမယ်ဆိုတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာပဲအဓိကကြားမယ်လို့မြင်ပါတယ်ဗျအခုချိန်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီဒီမိုစီအင်အားကြီးတွေလိုလားတဲ့အနေအထားကြီးမရောနိုင်သေးဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေအထားတွေကတော့တိတ်ပြီးတော့ခီးပြင်ကျတယ်လို့ပြောလို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျ
ဆိုတော့အဲ့လို ညှိနှိုင်းလို့ရနိုင်တဲ့အနေအထားညှိနှိုင်းနိုင်တဲ့အနေအထားမရှိသေးဘူးဆိုရင်ဒီကိစ္စကတော့ဒီတိုင်းတိုင်းနဲ့ပြုလုပ်တဲ့ညဉ့်ညဉ့်မှာဘယ်လိုရိုက်ခတ်နိုင်တယ်လဲ
အားလုံးတုံ့တက်ကြကြလို့ပါပဲကျွန်တော်ဒီနှစ်ပေါင်း80ပြည်လင်းစစ်ဖြစ်လာတယ်ဒီလိုမျိုး World Wide မှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အားလုံးကဒီအင်အားစုတုံးစုလုံးသဘောထဲမှာထိုင်ပြီးတော့မှဘာလို့နိုင်ငံမှာတော့ဒီဟာတွေကအဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖို့ကြရတယ်။အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းသဘောတူကြတယ်။အဲ့ဒီပိုင်းကနေတော့မှဒီပြဿနာတွေကိုပြည်ပြောင်းဖြေရှင်းကြမယ်ဆိုတော့မှဆွေးနွေးကြမယ်ဆွေးနွေးနေကြတယ်ဆိုရင်အနေထားမျိုးတွေလည်းရောက်ရှိလာတဲ့အပေါ်မှာတော့အားလုံးကတော့ဒါတိုးတက်မှုတစ်ခုအနေနဲ့ပဲမြင်ပါတယ်။တစ်ခက်နဲ့တစ်ခက်အလျော်တင်းလုပ်ပြီးတော့မှကြည်လျောင်းဖြေရှင်းနိုင်မယ်ဆိုရင်အားလုံးဒီလိုချက်ဒီပြေသွားမယ်အနေထားလည်းမြင်ရပါတယ်ခင်ဗျာ။